ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးထူးဆောင်ဆန်းစစ်ဆေးရေးမှုနဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုကုလသမဂ္ဂဘက်ကတိုက်တွန်းလိုက်ပါတယ်။တချိန်တည်းမှာပဲမြန်မာဘက်ကတော့ကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာမူတွေကိုစန့်ကျင်နေတာမဟုတ်ပဲအထူးကိုယ်စားလှယ်ကိုလူပုတ်ကိုအနေနဲ့ကန့်ကွက်နေတာလက်မခံတာဖြစ်တယ်လို့တုံ့ပြန်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့မတ်တင်ကြီးထိုက်ကအပြည့်စုံကိုတင်ပြမှာပါရှင်။
ကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံမှာအစီအခံတင်ပြနိုင်ရေးဒီသတင်းပတ်စတင်လိုက်တဲ့မြန်မာလူ့အခွင့်အရေးစုံစမ်းစစ်ဆေးရေးမှူးရန်ဟီလီကတော့မြန်မာနိုင်ငံကိုဝင်ခွင့်မရဘဲမြန်မာဒုက္ခသည်တွေတင်းရှောင်ခိုးလုံရာထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုပဲတွားရောက်ပြီးအချက်လက်စုဆောင်းနေတာဖြစ်ပါတယ်။လူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ရန်ဟီလီကတော့မြန်မာအစိုးရနဲ့ဆက်ပြီးဆက်ဆက်ညှိနှိုင်းတွားဖို့ကြိုးစားနေဆဲဖြစ်ကြောင်းမြန်မာပြည်သူတွေနဲ့တွေ့ဆုံပြီးနိုင်ငံတော်ဝန်ကလူခွင့်ရအခြေအနေတွေကိုဆွေးနွေးမှာဖြစ်တယ်လို့ပြောဆိုထားတာပါကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူခွင့်ရအထူးစုံစမ်းစစ်ဆေးရေးမှူးရန်ဟီလီနဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျေရစ်ကအင်္ဂါနေ့မှာတိုက်တွန်းလိုက်ပါတယ
် Well I mean if we're talking about a special rapporteur for human rights our principal position remains the same that countries should always cooperate with the mechanisms of the UN human rights architecture
လူခွင့်ရေးအထူးကူစလဲကြောင်းပြောမယ်ဆိုရင်တော့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာဖွဲ့စည်းပုံအတိုင်းပဲနိုင်ငံတိုင်းအနေနဲ့ပူးပေါင်းဆောင်ရွက်ရမယ်ဆိုတာကကျွန်တော်တို့ရဲ့အပြောင်းလဲမူဝါဒပါအတွင်းမှုကြောင့်ရဲ့လွတ်လပ်တဲ့အထူးကူစလဲကအထူးပဲအရေးပါတဲ့အခန်းကဏ္ဍမှာရှိနေပါတယ်နိုင်ငံတိုင်းအနေနဲ့ပူးပေါင်းဆောင်ရွက်ဖို့လဲကျွန်တော်တို့ကတိုက်တွန်းပါတယ်အီရတ်နိုင်ငံမှာဆူဒန်ဟူဇင်လက်ထက်တုန်းကလည်းသိပ်ပြီးပြင်းထန်တဲ့အထူးကူစလဲပြင်းကမရခဲ့ပါဘူးသူတို့အနေနဲ့တခြားအရင်းအမြစ်တွေကိုအခြေခံပြီးတော့ပဲအစဉ်ခံခဲ့ကြတာပါအထုကုစရာဟာသူကိုယ်တိုင်အခြေအနေတွေကိုမြင်တွေ့နိုင်ဖို့အစိုးရအပါဝင်သက်ဆိုင်သူအားလုံးပူးပေါင်းဆောင်ရွက်ကြရင်ဖြင့်ပူကောက်မယ်လို့ကျွန်တော်တို့ကခံယူပါတယ်အထုကုစလဲအစားထိုးရေးကတော့လူခွင့်ရေးကောင်စီပေါ်မှာပဲမူတည်ပါလိမ့်မယ
်ကုလသမဂ္ဂရဲ့မူရီအတိုင်းလိုက်နာဆောင်ရွက်ဖို့အတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကတိုက်တွန်းလိုက်တဲ့အပေါ်မှာတော့ကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးဦးဟောက်တူဆွမ်းကအခုလိုတုံ့ပြန်ပါတယ်
။ဟိုသူအစင်ခံစားဒီနေ့သူညပူပေါင်းဆောင်ရတာကိုကျွန်တော်တို့ကဟလာဟိုစန့်ကျင်တာမဟုတ်ဘူး။အဲတော့လူပုဂ္ဂိုလ်တွေပဲကျွန်တော်တို့ကဆိုင်တယ်။အဲတော့ဒီဟာကိုဟိုလူသစ်လဲပြပါဆိုကျွန်တော်တို့ကလူခွင့်ရေးကောင်စီကိုလည်းပဲကျွန်တော်ဥစ္စာကိုလည်းကျွန်တော်ပြောထားပြီးသား။အဲတို့ရတို့မလဲတာတော့မတက်နိုင်ဘူးပေါ့နော်။ကျွန်တော်မူကိုကျွန်တော်တို့ကဟိုစန့်ကျင်ပြီးလုပ်နေတာမဟုတ်ဘူး။မူကိုသူတို့ဆုံးဖြတ်ချက်နဲ့သူတို့ရဲ့မူလူခွင့်ရေးကောင်စီရဲ့မူကျွန်တော်တို့ကလက်ခံတယ်။တိုးတော်လည်းပဲProfessor Yanidi အနေနဲ့သူလှုပ်တဲ့ဟာဟာကျွန်တော်တို့လက်မခံနိုင်တဲ့ဟာဖြစ်တဲ့အတွက်ကြောင့်ပုံပုံအနေနဲ့ကျွန်တော်တို့ကသူနဲ့ဟာလာကျွန်တော်တို့သူနဲ့ဆက်လုပ်လို့မရဘူးဆိုပြီးကျွန်တော်တို့ကဒီလိုရပ်တည်တာပါပဲ
အထူးကိုယ်စားလှယ်ရန်ဟီလီကဖက်လိုက်တယ်လို့လည်းမြန်မာဘက်ကဆွဆွဲတာပါတန်မတ်ကြီးဦးဟောက်တို့ဆွမ်းကအခုလို့ပြောပါတယ
်ဒီမစ္စရန်ဟီလီလက်ထက်အထူးသဖြင့်ပေါ့ဗျာကျွန်တော်တို့ဒီရခိုင်ကိစ္စပညာဖြစ်ပြီးတဲ့နောက်ပိုင်းမှာကသူ့ရဲ့ဟိုတင်ပြပုံသူ့ရဲ့ယက်တိချက်သူ့ရဲ့ဟိုပါအနေထားပေါ့နော်အကျွန်တော်တို့အမြင်မှာဘယ်လိုမှဟိုလက်ခံနိုင်စရာမရှိဘူးတစ်ဖက်သက်ဟလာဟိုဆွဆဲတဲ့ဟာတွေတစ်ဖက်သက်ဟိုပြောဆိုတဲ့ဟာတွေကများလာတဲ့ခါကျတော့ဒါကိုကျွန်တော်တို့လက်မခံနိုင်လားကျွန်တော်တို့အစိုးရကမပူပေါင်းမဆောင်ရွက်တာမဟုတ်ဘူ
းရန်ဟီလီရဲ့ထိုင်းနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ17ရက်ကြာခီးစဉ်ကိုတော့ဇန်နဝါရီလ14ရက်နေ့ထိုင်းနိုင်ငံကဒုက္ခတဲ့စခန်းတွေကိုတွားရောက်တာနဲ့စတင်လိုက်တာဖြစ်ပြီးဒီနောက်မှာတော့လမ်းမဲ့19ရက်နေ့မှာတိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေခိုးလုံရာဘင်္ဂလားဒေ့ရှ်ကိုတွားမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓက္ကအပြင်ရိုဟင်ဂျာဒုက္ခသည်တွေရှိရာကော့ဆက်ဘဇာကဒုက္ခတဲ့စခန်းတွေကိုတွားရောက်ဖို့လဲစီစဉ်ထားတဲ့အကြောင်းနောက်ရိုဟင်ဂျာဒုက္ခသည်တချို့ကိုနေရာချထားပေးဖို့စီစဉ်နေတဲ့ဘဟာဆန်ချာကိုလည်းတွားမယ်အကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ခီးစဉ်အဆုံးဇန်နဝါရီလ24ရက်နေ့မှာတော့ဓက္ကမြို့တော်က Escort Restaurant Hotel မှာသတင်းစာရှင်းလင်းပွဲကျင်းပပါမယ်။အခုခီးစဉ်တွေ့ရှိချက်တွေကိုတော့ကုလသမဂ္ဂအထူးကိုယ်စားလှယ်ကလမ်းမဲ့မတ်လလူခွင့်ရေးကောင်စီရဲ့အချိန်40မြောက်ညီလာခံမှာတင်ပြမှာဖြစ်ပါတယ်။ကုလသမဂ္ဂရဲ့မြန်မာလူခွင့်ရေးဆိုင်ရာအထူးစုံစမ်းရမှုရန်ဟီလီအနေနဲ့2019ခုနှစ်ဒီဇင်ဘာလကတည်းကမြန်မာအစိုးရကပြည်ဝင်ခွင့်ပိတ်ခဲ့တာပါ2014ခုနှစ်ကဆက်လို့မြန်မာလူ့အခွင့်အရေးအထူးစုံစမ်းရေးမှုအဖြစ်တာဝန်ယူဆောင်ရွက်ခဲ့တဲ့ Miss Yanhili ကမြန်မာနိုင်ငံကို6ကြိမ်တွားရောက်ခဲ့ပူပါတယ်ရှင်